တော်ရရှိများခင်ဗျာ Israel Palestine ငြိမ်းချမ်းရေးကြိုးပမ်းမှုအရှိန်အဟုန်ကိုပြန်လည်ရရှိဖို့ရ American နိုင်ငံသားကြီးဝန်ကြီး Condoleezza Rice ဟာဗုဒ္ဓဟူးနေ့ကဂျေရုဆလမ်မြို့တော်မှာအကြီးတန်း Israel အရာရှိတွေနဲ့ဆွေးနွေးခဲ့ကြပါတယ် VOE သတင်းတောက် David Golas ဂျေရုဆလမ်မြို့တော်ကနေသတင်းပေးပို့လာတာကိုကျွန်တော်ကပဲဆက်လက်တင်ပြပါမယ်ခင်ဗျာဂါဇာဒေသမှာ Islamic စစ်သွေးကြ Hamas တို့ထိန်းချုပ်တဲ့အထိ Palestinian တို့အကြမ်းအကြမ်းဖက်သဘောထားကွဲလွဲမှုတွေဖြစ်ပွားပြီးတဲ့နောက်ဝင်းကြီးရိုက်ဟာဂျေရုဆလမ်ကိုပထမဆုံးအချိန်ရောက်ရှိလာခြင်းပဲဖြစ်ပါတယ်။ Israel ကောင်းဆောင်နေတဲ့တွေ့ဆုံတဲ့စီးပွားပွဲမှာဝင်းကြီးရိုက်ကအခုလိုတွေ့ဆုံရခြင်းဟာငြိမ်းချမ်းရေးရရှိဖို့ကြိုးပမ်းမှုအတွက်အခွင့်အလမ်းတရရရှိခြင်းပဲဖြစ်တယ်လို့ပြောပါတယ်။ဝင်းကြီးရိုက်ဟာ Israel ဝင်းကြီးချုပ် Ehud Olmert နဲ့ဗုဒ္ဓဟူးနေ့ကဂျေရုဆလမ်မြို့တော်မှာတွေ့ဆုံစဉ်သမရဘုရှ်အဆိုပြုထားတဲ့ဒီနေ့နှောင်းပိုင်းညီလာခံအတွက်လဲကြိုးပြီးတော့ဆွေးနွေးမှုတွေပြုခဲ့ပါတယ်။အဲဒီငြိမ်းချမ်းရေးကြိုးပမ်းမှုတွေထဲမှာပါလက်စတိုင်းစစ်သွေးကြအဖွဲ့ဖြစ်တဲ့ Hamas အဖွဲ့ကိုမထည့်သွင်းရဘူးလို့ Winnie Rice ကိုဝင်းကြီးချုပ် Ahmad ကပြောကြားခဲ့တယ်လို့ Israel ပြောခွင့်ရပုဂ္ဂိုလ်ကပြောပါတယ်။ Israel နိုင်ငံသားရေးဝင်းကြီး Zipni Levi နဲ့ပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာ Winnie Rice ကဂါဇာအခြေအနေတွေပေါ်ပေါက်ခဲ့ပြီးမယ်လဲပါလက်စတိုင်းအစိုးရတဲ့နဲ့ရွေးကောက်တင်မြှောက်ခံရတဲ့သမ္မတ Mahmoud Abbas တို့ဟာနှစ်နိုင်ငံရှင်တွဲနေထိုင်ရေးနဲ့အခြေရှာဖို့ကိစ္စမှာရှေ့ဆက်ဖို့ရန်ကဘာကဝိုင်းဝန်းထောက်ခံမှုကိုရရှိတယ်လို့ခုလိုပြောကြပါတ
ယ် Ultimately the Palestinian people will have to choose
နောက်ဆုံးမှာတော့ပါလက်စတိုင်းပြည်သူတွေဟာသူတို့နေထိုင်ရမယ့်ကမ္ဘာကိုသူတို့ရွေးချယ်ကြရမှာဖြစ်ပါတယ်သူတို့နေထိုင်ခြင်းနဲ့နိုင်ငံမျိုးကိုလည်းသူတို့ဖာသားပဲရွေးကြရမှာပါဒါပေမဲ့ဝင်းကြီးလစ်နီပြောသလိုပါပဲနိုင်ငံတကာဆိုင်ရာမူဝါဒတွေနဲ့ငြိမ်းချမ်းရေးအတွက်အခြေခံမူတွေကိုလက်ခံချင်းသုံးတဲ့အစိုးရအဖွဲ့ဟာပါလက်စတိုင်းနယ်မြေတွေမှာရှိနေပြီးသားဖြစ်နေပါတယ်ဒီခွင့်ရေးကိုလက်လွတ်လို့မရပါဘူးဂါဇာမှာဖြစ်ပွားခဲ့တဲ့ဖြစ်ရဟာတရားဝင်ဖွဲ့စည်းထားတဲ့ပါလက်စတိုင်းပြည်သူတွေအချုပ်အခြာအာဏာပိုင်တွေနဲ့ဆန့်ကျင်တဲ့လုပ်ရဖြစ်တယ်ဆိုတာကသိပြီးထင်ရှားလာပါတယ
်။ Israel နိုင်ငံသားကြီးဝင်းကြီး Livni ကလည်းသမ္မတ Abbas နဲ့တွေ့ဆုံဆွေးနွေးခွင့်ရဖို့အခွင့်အလမ်းကို Israel ဝင်းကြီးချုပ် Ehud Olmert ရဲ့အစိုးရကလက်လွတ်ခံမှာမဟုတ်ဘူးလို့ပြောကြပါတယ်။ညီညာရေးကြိုးပမ်းမှုမှာရှေ့တိုးတက်မှုတွေရရှိဆောင်ရွက်ဖို့ကိစ္စမှာဂါဇာပြည်ထနာပြည်လေတဲ့အထိဆောင်ဆိုင်မှုမလိုတဲ့အကြောင်းWe need Livni ကပြောပါတ
ယ် The implementation of any kind of understanding between Israel and the Palestinians
Israel နဲ့ Palestine အစိုးရကြားရရှိထားတဲ့ဘယ်နားလည်မှုမျိုးကိုမဆိုအကောင့်ထဲပေါ်ရမှာထိရောက်တဲ့အစိုးရရှိတဲ့နည်းမျိုးတွေမှာဆောင်ရွက်ရမှာဖြစ်ပါတယ
်အစိုးပိုင်းကအီဂျစ်နဲ့ဆာဒီအရေဗျာနိုင်ငံတွေကိုရောက်ရှိခဲ့တဲ့ဝင်းကြီးရိုက်ဟာအမေရိကန်ကကမခရပြုလုပ်မဲ့ဒေသဆိုင်ရာဆွေးနွေးပွဲအတွက်စီးဝေးပွဲစီရင်စရာရရှိဖို့ကြိုးစားနေပါတယ်ဒီဆွေးနွေးပွဲဟာအောက်တိုဘာလကုန်မတိုင်ခင်တည်းတော့စောပြီးခေါ်ယူနိုင်မှာမဟုတ်ဘူးလို့အမေရိကန်အရာရှိတွေကပြောပါတယ်ဝင်းကြီးရိုက်နဲ့သူမရဲ့လက်ထောက်တွေကဆာဒီနိုင်ငံသားကြီးဝင်းကြီးမင်းသားဆော့အယ်ဖိုင်ဇာရဲ့ပြောကြားချက်ကြောင့်အတက်ခဲ့ပါတယ်အဲဒါကတော့ဗုဒ္ဓဟူးနေ့ကဂျေရာမြို့မှာပြုလုပ်တဲ့ဝင်းကြီးရိုက်စ်နဲ့ပူတွဲသတင်းစာရှင်းလင်းပွဲမှာဝင်းကြီးဖိုင်ဇယ်ကသူ့အဆိုအရဟာညီလာခံကိုတက်ဖို့ရန်စဉ်းစားမယ်အကြောင်းကိုပြောဆိုခဲ့ခြင်းပဲဖြစ်ပါတယ်